ဟုတ်ကဲ့ပါကချင်ပြည်နယ်ဖက်ကန့်ကြောက်စင်းလွင်ဒေသတွေဖြစ်တဲ့ဖက်ကန့်ဆိုင်းတောင်လုံခင်းဒေသမှာတရုတ်နိုင်ငံဘက်ကကြောက်ကုန်တွေအများပြားနှစ်နိုင်ငံနယ်စပ်ကနေပုံစံမျိုးမျိုးနဲ့ဝင်ပြီးကြောက်စင်းလာဝယ်နေကြပါတယ်သူတို့အခုလိုတိုက်ရိုက်ဆင်းဝယ်နေနိုင်တဲ့အတွက်မြန်မာကြောက်ကုန်တွေမှာနစ်နာမှုတွေဖြစ်ရတယ်လို့သိရပါတယ်တရုတ်ကြောက်ကုန်တွေဝင်ရောက်လာပုံကိုမြန်မာကြောက်ကုန်တွေတယောက်ကအာရဗိတ်ကိုပြောပြရမှာ
ပို့ဖို့ပေးနေတဲ့ပွဲကားတော်ရှိတယ်တရုတ်ပြည်ကတရုတ်တွေကိုဒီကိနားကနေမှတင်ပို့ပြီးတဲ့အခါမှာတရုတ်တွေကိုတယောက်ကိုဘူးယွမ်3000 3000ပေါ့ဒီမှာရအောင်ပို့ကြဒါအဲ့ဒီ3000ကတော့ပို့လာတယ်ဟိုခိုင်ခိုင်ရောက်သွားလို့ရှိရင်နေလီကိတာတန်ရလဘတာဌာနဆိုင်ရာဒီပေးရတဲ့ချေရဒီဘလောက်ဒီဘလောက်ဆိုတာအသက်တာတော့လည်းဒီတရုတ်ကခတ်သွားပဲအဲ့လိုမျိုးအဲတရုတ်ကုန်တွေကဘူးလို့ပွင့်လိုက်ရပြီဆိုလို့ရှိရင်မရှိဘူးဆိုလို့ရှိရင်တော့ပြခဏမှရှိဘလောက်မှနေဝင်ရတော့တချို့တက်တလရတယ်တလရတယ်3000ရတယ်မရှိဘူး
အဲ့ဒီတရုတ်ကုန်တွေအများစုဟာနေဆက်မျိုးတွေဖြစ်တဲ့လိုင်ဇာကမ်ပိုက်တီမျိုးတွေကနေနေဆက်ဖြတ်ကူးခွင့်လက်မှတ်တွေနဲ့ဝင်လာပြီးအဲ့ဒီကနေမြစ်ကြီးနားကနေလူတရက်ပွဲစားနဲ့ကြောက်စိမ့်ဒေသကိုသွားကြတာဖြစ်ပါတယ်တရုတ်လူမျိုးကုန်တွေဟာအရင်တုန်းကမြန်မာကြောက်စိမ့်တွေကိုနှစ်နိုင်ငံနေဆက်ရွှေလီကျဲကောင်စတဲ့မျိုးတွေမှာဝယ်ပြီးတော့တရုတ်ပြည်အတွင်းကိုတည်ယူရောင်းချကြတာဖြစ်ပါတယ်အခုလိုတိုက်ရိုက်ဆင်းဝယ်ယူနိုင်ခြင်းအပြင်သူတို့အတွက်အရင်ကထက်ပိုပြီးအကျိုးမြတ်ရကြတယ်လို့သိရပါတယ်ကြောက်စိမ့်ဒေသကိုကုမ္ပဏီတွေကလဝဲကြီးအုပ်ထားတယ်ဆိုပေမဲ့ကြောက်တွေကိုပုံစံမျိုးမျိုးနဲ့ထုတ်ရောင်းနေတဲ့အတွက်လွယ်လွယ်ကူကူဝယ်လို့ရတယ်လို့စောစောကကြောက်ကုန်တွေကပဲပြောပါတယ
်။ဒီမရှိကြောက်တဲ့လူတွေရှိတယ်။အဲ့ဒီကြောက်တဲ့ကြောက်တွေကနေမှအပြစ်ပါလောကကိုပြတ်သွားရဲ။ကြောက်ကတော့ဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ထွက်တာပေါ့။အဲနောက်ဆုံးကုမ္ပဏီရပဲဟိုတောင်းတောင်းပို့တယ်ဆက်နောက်ကကုမ္ပဏီအထုံးစီဆိုတဲ့ပုံစံမျိုးအဲ့လိုမျိုးကြောက်မှုတွေရောင်းတာတွေရှိတယ်။ကြောက်ကအယောင်ဝင်ရတာပြင်လောကမှာလည်းဟိုဘယ်လိုပဲဖြစ်ဖြစ်ဖြစ်နေတာပေါ့။အဲ့လိုလာတဲ့တရုတ်တွေကတော့ဟိုကြောက်ဝိုင်းတွေမှာသွားပြီးထိုင်ဝင်တဲ့တရုတ်တွေရှိတယ်။ဒါမှမဟုတ်ကုမ္ပဏီတွေကနေမှသူတို့ချက်တော့ထားတဲ့ဟာတွေကနေမှအဲ့လိုမျိုးဝယ်သွားတာရှိတယ်
ဝယ်လို့ရတဲ့ကြောက်စိမ့်တွေကိုဝင်လာတဲ့နေဆက်လမ်းကြောင်းအတိုင်းပြန်တယ်သွားကြတာရှိတယ်လို့ဖက်ကမန္တလေးမူဆယ်လမ်းကြောင်းကနေပို့သူတွေလည်းရှိပါတယ်။အဲ့ဒီလိုတရုတ်ကုန်တွေကြောင့်မူလကလုတ်ကင်နေကြတဲ့မြန်မာနိုင်ငံသားကြောက်ကုန်တွေအတွက်နစ်နာမှုရှိတဲ့အကြောင်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဦးအောင်ဝါကပြောပါတယ်
ဒီကြောက်ကုန်တွေဒီတရိုက်ဝင်လာတာကတော့ဒီဒေတာခံကြောက်ဒိန်းလုတ်တဲ့လူတွေအတွက်အားကြီးအထိခက်ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒေတာခံတွေကအရင်းနှီးမရှိဘူးအဆက်အသွယ်မရှိဘူး။နိုင်ငံတကာမှာလည်းဒီကြောက်ကုန်တွေကအကုန်လုံးသူတို့ပဲအထူးသဖြင့်သူတို့ကြောက်တွေရဲ့နောက်မှာငွေကြီးပိုင်ရှင်တွေကရှိနေတယ်သူတို့ထောက်ခံပေးနေတယ်။ဆိုတော့တစနဲ့လုတ်ွက်တွေလည်းအကုန်လုံးကြောက်လုတ်ပိုင်ခွင့်တွေလည်းပျောက်လာပြီ။ဒီရှင်လို့ဝယ်လို့မရတာပြန်မကဘူးကြောက်လုပ်ငန်းတစ်ခုလုံးတရုတ်ပြည်ကပဲစိုးမိုးနေတယ်ဒါကြောင့်ဒေတာခံတွေကဒီကြောက်စင်းလုပ်ဖို့အတက်ခဲနေအများကြီးကြုံနေရတယ
်ဖက်ကန်ကြောက်စင်းတွင်ဒေတာမှာ1996နှစ်မတိုင်ခင်ကာလတွေကလေးကကြောက်စင်းလုပ်ငန်းကိုဒေတာကန်တွေအများပြားလုတ်ကင်နေခဲ့ကြတယ်လို့မန္တလေးဘက်ကကြောက်ကုန်တွေကလည်းဖက်ကန်ကိုတက်ပြီးဝယ်ယူလိမ့်ရှိကြပါတယ်အခုနောက်ပိုင်းမှာတော့ကုမ္ပဏီကြီးတွေကလဝဲကြီးအုပ်လုတ်ကင်နေကြသလိုငွေရင်းနှီးများတဲ့တရုတ်လူမျိုးတွေအများပြားလွှမ်းမိုးလာတာကြောင့်တမန်နိုင်ငံသားကြောက်ကုန်တွေကတဖြည်းဖြည်းနောက်တန်းရောက်သွားကြတယ်လို့ဖက်ကန်ကြောက်ကုန်တွေကပြောကြပါတယ်ခင်ဗျာ။